ထိုင်ဝမ်လွတ်လပ်ရေးအတွက်ထောက်ခံပံ့ပိုးသူတွေကိုရာဇဝတ်မှုနဲ့ထောင်ရန်တသက်တကြားပြစ်ဒဏ်စီရင်မှာဖြစ်ကြောင်းတရုတ်စုကထိုင်ဝမ်ရေးရာဌာနကတောက်ကြနေမှာပြောပါတယ်။ဒါဟာထိုင်ဝမ်ကိုတရုတ်ပိုင်နဲ့ဖြစ်ကြီးညာထားတဲ့တရုတ်စုရဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာချိန်မှာထိုင်ဝမ်လွတ်လပ်ရေးလိုလားသူတွေကိုအပြစ်ပေးဖို့အတွက်တရုတ်စုကပထမဆုံးအကြိမ်ဖြစ်ပြောကြားလိုက်ပြီးတော့အမိမဲရှင်းကိုပါထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီရှင်းနဲ့မှာထိုင်ဝမ်ဝန်ကြီးချုပ်ဆူဆိုင်ချန်းလွှတ်တော်ဥက္ကဋ္ဌ UC ကွန်နဲ့နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘူးရိုကိုပါထည့်သွင်းထားတာပါ။ဒီရှင်းနဲ့ပတ်ဝန်းသူတွေကိုတရုတ်ပြည်မှကြီးနဲ့ဟောင်ကောင်မကာအိုအထူးအုပ်ချုပ်ခွင့်ရဒေသတွေကိုပေါင်းဝင်ရောက်ခွင့်ပေးမှာမဟုတ်ကြောင်းပြောခွင့်ရကတောက်ချာနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။